H1N1 ရာသီသုတ်ကွေးရောဂါကြောင့်အနည်းဆုံးလူ10ဦးအထိသေဆုံးမှုရှိလာနေတဲ့အတွက်အများပြည်သူကြားကူးစက်ခြင်းကိုကြိုတင်ကာကွယ်နိုင်တဲ့ကျန်းမာရေးအသိပညာပေးလက်ကမ်းစာဆောင်တွေ၊ပိုစတာတွေနဲ့နှာခေါင်းစည်းတွေဖြန့်ဝေရာတွေကိုကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အတူလူမှုအဖွဲ့အစည်းတွေ၊လွှတ်တော်ကိုယ်စားလှယ်တွေကပါပူးပေါင်းဆောင်ရွက်နေကြပါတယ်။တကယ်လို့မိမိမှာ H1N1 တုတ်ကွေးရောဂါလက္ခဏာခံစားနေရတယ်လို့သံသယရှိရင်ချက်ချင်းနီးစပ်ရာကျန်းမာရေးဌာနကိုအမြန်ဆုံးဆက်သွယ်ပြီးကုသမှုခံယူပါလို့လည်းကျန်းမာရေးဦးစီးဌာနကတိုက်တွန်းနေပါတယ်။မဆူမွန်ကဆက်ပြောပြပါမယ်ရှင
်။မြန်မာနိုင်ငံတွင်းလက်တလောဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးဇူလိုင်လ21ရက်နေ့ကနေဇူလိုင်လ30ရက်နေ့အထိတနင်္ဂနွေလုံးအတိုင်းအတာနဲ့လက်တလောပြင်းထန်သက်ရှူလမ်းကြောင်းပိုးဝင်ရောဂါနဲ့ဆေးရုံတက်ရောက်ကုသသူက182ဦးရှိခဲ့ပြီးသူတို့အထက်ကမှ H1N1 တွေ့ရှိတဲ့လူနာပေါင်းက52ဦးထိရှိနေပါတယ်။သေဆုံးသူကတော့10ဦးထိရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။အခုလိုလူ10ဦးသေဆုံးတဲ့အထိဖြစ်လာနေတဲ့ H1N1 ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးပြည်သူလူထုအကြားကူးစက်ပြန့်ပွားတာကိုကြိုတင်ကာကွယ်တဲ့အနေနဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနမြန်မာနိုင်ငံတို့ကထုတ်ပြန်တဲ့တုတ်ကွေးရောဂါကျန်းမာရေးအသိပညာပေးလက်ကမ်းစာဆောင်တွေပိုစတာတွေနဲ့နှာခေါင်းစည်းတွေကိုစာတင်ကြောင်းတွေဈေးတွေနဲ့လူထုထက်တဲ့စီကားရနေရာတွေမှာကျန်းမာရေးအသိပညာပေးလှုပ်ရှားမှုတွေကိုဆောင်ရွက်နေကြပါတယ်။ဒီလိုလှုပ်ရှားမှုတွေကရန်ကုန်တိုင်းဒေသကြီးကလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးနေဖုံးလက်ကလည်းသူကိုယ်တိုင်ဦးဆောင်ပြီးဆောင်ရွက်နေတဲ့ပညာပေးလှုပ်ရှားမှုနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်။အဝယ်မှာတော့ဒါပြန့်နှံ့မှုတွေကဒါစိတ်မဖြစ်ပါဘူး။အဲ့တို့ကြောင့်မလို့ဒီအကြီးကားတော့ကျွန်တော်တို့လုံနိုင်တာတော့ဒီပြည်သူလူထုကိုအသိပညာပေးလုပ်ငန်းပေါ့နော်။အဖြစ်အခင်ဘယ်လိုကာကွယ်မလဲဆိုတဲ့ကိစ္စတွေအဲ့ဒီဟာတွေကိုပထမဆုံးနေတော့ဒီ poster campaign လေးကျွန်တော်လုပ်ဖြစ်တယ်။အကြီးကားကြောင်းနေတယ်။လူစီကားတဲ့နေရာတွေမှာကျွန်တော်တို့ WHO ကထုတ်ထားတဲ့ poster လေးကိုမြန်မာလိုပြန်ပြီးတော့ကျွန်တော်တို့ဒါ like cut ဖြစ်တယ်ပေါ့နော်။ပြီးတော့အဲ့ဒီ record တွေကိုလည်းကျွန်တော်တို့ record ကိုကျွန်တော်တို့သုံးမှုစီတော့ကျွန်တော်တို့ဒါဝေပြီးတော့အဲ့ poster လေးကတ်တယ်ပေါ့နော်။ကျမယူစီဌာနကလည်းထပ်ပြီးတော့ထုတ်လာတယ်ရှိတဲ့ poster တွေပေါ့နော်။အော်အဲ့ poster တွေကိုဟို pamphlet design လေးတစ်ခုကျွန်တော်လုပ်လိုက်တယ်။အဲ့ design မှာဆိုရင်တော့တော်တော်စုံနေပေါ့နော်။ဟိုဘယ်လိုကာကွယ်မလဲဆိုတာယောဂလက္ခဏာနဲ့ပြီးတော့ Facebook စာတုံးနေတဲ့အစာဟာရတွေအဲ့ဒါတွေလည်းဒီလူရောင်းတိုင်းဆိုအဖွဲ့ကိုလည်းပြကြည့်ရတာတို့ကလည်းဒီဟာကို confirm အတည်ပြုရပေါ့နော်။ဒီပြုရခါကျတော့ဒီ pamphlet ဝေရတဲ့အလုပ်ကိုလည်းကျွန်တော်တို့ဆက်လုပ်သွားမှာပေါ့။အထူးသဖြင့်ဒီမှာတော့ message တော့တက်ကြတာများတယ်။အကောင်းဆုံးကတော့တကူရေးတန်ရှင်းရေးပေါ့နော်။ဒီတော့လက်တွေပုံမှန်ဆေးရတယ်။နောက်ပြီးတော့ကိုယ့်ကိုယ်ကျမ်းမာအောင်နေရတယ်။နောက်ပြီးတော့တခုခုဖြစ်ပြီးဆိုတာနဲ့အရင်ကလိုပေါ့မနေပါနဲ့။ဒီကြတာဆေးကမ်းမှာပြတတ်တာပေါ့နော်။အဲ့ဒီဟာတွေလုပ်ဖို့တူရတဲ့အကြောင်းလေးတွေတော့မတည်သေးတဲ့လူတွေကိုလိုက်ပြီးတော့ပြောပြရမှာပေါ့
။အများပြည်သူအများစုလှုပ်ရှားသွားလာရလူထုထက်တဲ့နေရာတွေနဲ့ကားမှတ်တိုင်တွေမှာနှာခေါင်းစည်းတွေဝင်ကားတာနဲ့တကူရေးတန်ရှင်းရေးလက်ဆေးကြဖို့ကျန်းမာရေးပညာပေးလှုပ်ရှားမှုတွေကိုလူငယ်တွေစုစည်းပြီးပညာပေးဆောင်ရွက်နေတာအခုဆိုသရုပ်သားမြောက်နေအထိရှိလာပြီဖြစ်ပါတယ်။ဦးဆောင်လှုပ်ရှားသူလူငယ်တဦးဖြစ်တဲ့ကိုဆောင်ခါကအခုလိုပြောပြပါတယ
်။ဒီကျောင်းသားဟောင်းတွေကအခြားကျွန်တော်အရေးအဖွဲ့ကြီးရတယ်ကျွန်တော်ပြင်နေပြီးအကောင်အထည်ပြီးအလုပ်ကြရင်းနဲ့ဒီဟာလေးလုပ်ဖြစ်တာပါ။အာရင်းနှပြလာတာကမင်းလာကြီးတဲ့ချမ်းမှာကျွန်တော်တို့ဝီတယ်ပေါ့နော်။ဆိုတော့ဒုတိယနေ့ကျတော့လေတန်းမှာဝီတယ်။အပြည့်နေ့ကျတော့ကန်စီတန်းတက်မှာဝီပြီးအခုစတုတ္ထမြောက်နေ့ဒီနေ့ဆိုရင်ကျွန်တော်တို့ရှိပြီးသားမှာကျွန်တော်ဝီတယ်ပေါ့
။အခုလိုလူထုကြား H1N1 ရာသီတုတ်ကွေးနဲ့ပတ်သက်ပြီးစိုးရင်ကြီးနေကြတာနောက်လူထုပညာပေးလုပ်ငန်းတွေအရှိန်အဟုန်မြင့်လှုပ်ဆောင်နေကြတဲ့အပေါ်လူထုအနေနဲ့ကြိုတင်ကာကွယ်မှုတွေကိုဘယ်လိုမျိုးစနစ်တကျလှုပ်ဆောင်သင့်ပါသလဲဆိုတာကိုတော့လူထုကိုကျန်းမာရေးအသိပညာပေးနေတဲ့ဒေါက်တာမြင့်ဦးကအခုလိုအကြံပေးပါတယ
်။လူတိုင်းတုတ်ကွေးဖြစ်နေတယ်အဲ့ဒီမှာ H1N1 ပါလာနိုင်တယ်။အဲ့တုတ်ကွေးရဲ့ကာကွယ်နည်းကအဓိကတော့ကျွန်တော်တို့တကူရေးတန်ရှင်းလက်ကိုခဏခဏဆေးကုလက်ကိုနှာခေါင်းတွေမပွတ်နဲ့ပေါ့နော်။ထူထပ်တဲ့နေရာတွေတွားရင်တော့နှာခေါင်းစည်းဖြီးပြီးတော့ထားတာ N95 ကျရင် 95% လောက်ကာကွယ်နိုင်တယ်ပေါ့နော်။ဒါမှ surgical mask ပေါ့အခုပြောနေတဲ့စိမ့်ပြပြလေးတွေဆီအောင်လေးနဲ့ကလေးတွေတက်တာလဲမကာကွယ်နိုင်ဘူးတော့မဟုတ်ဘူး။အတန်အတင်းကာကွယ်နိုင်ပါတယ်။အဓိကပိုအရေးကြီးတာကနော်ဆေးကန်းတွေကိုခုနက9ရက်လောက်ထိတော့ကိုယ့်ကိုချိန်မပြီးမကုပါနဲ့။အဲ့လိုမျိုးတွေကျွန်တော်ပါစီရှင်တာပေါ့ဗျာနော်
။မြန်မာနိုင်ငံတွင်းလက်တလောဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးကျန်းမာရေးနဲ့အကစားဝန်ကြီးဌာနအနေနဲ့အရေးပေါ်တုံ့ပြန်ဆောင်ရွက်တာယောဂါစောင့်ချက်ကြည့်ရှုတာကာကွယ်ထိန်းချုပ်တာနောက်ပြီးတော့ကုသမှုပေးနေတာနဲ့ကျန်းမာရေးပညာပေးလုပ်ငန်းတွေအရှိန်အဟုန်မြင့်ဆောင်ရွက်နေပါတယ်လို့ထုတ်ပြန်ထားပါတယ်ကျန်းမာရေးဦးစီးဌာနနဲ့အတူလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်ညှာချထားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာနအသီးသီးကလည်းကြိုတင်ကာကွယ်ရေးပညာပေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်နေတယ်လို့အရက်ဖက်အဖွဲ့ကြီးတွေအမှုပညာရှင်တွေနဲ့လူငယ်တွေဘက်ကလည်းပူးပေါင်းပါဝင်လှုပ်ရှားနေကြတာဖြစ်ပါတယ်ရှင
်မဆူမွန်ပါရှင်